ရှင်များခင်ဗျာအခုတစ်ပတ်တနင်္ဂနွေဆွေးနွေးပွဲစကားဝိုင်းအစီအစဉ်မှာပါဝင်မှုဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကအိန္ဒိယနိုင်ငံညူဒေလီမြို့မှာနေထိုင်တဲ့ NCGUB ပြည်ထောင်စုမြန်မာနိုင်ငံအဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ဝင်ဒေါက်တာဦးတင့်ဆွေဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့နေရင်းစရာသတင်းဌာနအယ်ဒီတာဦးခိုင်မြတ်ကျော်နဲ့ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးစီရေးလေ့လာသူဦးဝင်းမင်းတို့ဖြစ်ကြပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ဒေသမှာမြန်မာတပ်မတော်အကူအညီနဲ့နာဆာကတပ်ဖွဲ့ဝင်တွေကတန်ဆူးချိုးကာယံဖို့အတွက်ကွန်ကရစ်ကြောက်တိုင်တွေတော်တော်များများစိုက်ထူနေကြတယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမကြေမနက်နဲ့စစ်အင်အားဖြည့်တင်းနေကြတဲ့ကိစ္စတွေကြားနေရပါတယ်ဒီလိုနယ်စပ်ဒေသအခြေအနေတင်းမာနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်တို့အဓိကဆွေးနွေးသွားကြမှာဖြစ်ပါတယ်ဒီအခုဆိုလို့ရှိရင်နောက်ပိတ်ဆုံးထွက်လာတဲ့သတင်းအရဆိုရှင်ဘင်္ဂလားဒေ့ရှ်ဘက်ကငကိုကတပ်မ3ခုအဲမြန်မာနယ်စပ်နားမှာချထားတဲ့အပြင်ကိုပဲနောက်ထပ်စစ်သားအင်အား3,000ထပ်ပြီးတော့လွှတ်လိုက်တယ်ဆိုတဲ့သတင်းကိုကြားတယ်။နောက်အရင်တုန်းကမြန်မာနဲ့ရင်းနှံတဘာဝတန်းငွေရှာဖွေတူးဖော်ဖို့အဲ့ဒီအငင်းပွားနေကြတဲ့နယ်မြေနေရာမှာလည်းပဲစစ်သင်္ဘောတစ်စင်းဘင်္ဂလားဒေ့ရှ်ရေတပ်ကနေပြီးတော့လွှတ်ထားတယ်လို့လည်းသူတို့သတင်းကြားတယ်အဲ့တော့နှစ်နိုင်ငံကြားမှာဒီလောက်တောင်တင်းမာမှုတွေတဖြည်းဖြည်းကြီးထွားလာတာဘယ်လိုတွေဖြစ်နေကြလဲဆိုတာနောက်ဆုံးအခြေအနေကိုဒီကိုခိုင်မြတ်ကျော်ကျွန်တော်မေးပြသေးခင်ဗျအခုနောက်ဆုံးကြားသိရတဲ့သတင်းအခြေအနေတွေပြောပြသမှာအောင
်ဟုတ်ကဲ့နောက်ဆုံးကြားတဲ့အခြေအနေကတော့ဒီနေ့ဆက်တော့နှစ်နိုင်ငံနေနဲ့တင်းမာနေပါတယ်တင်းမာတဲ့ဖက်ကလေးသူ့ချက်တွေကိုပြန်ဖတ်ရပါတယ်နောက်ဖက်ကလေးချက်တွေကိုဆက်ရတာရှိပါတယ်ဒါပေမဲ့လည်းအခုဒီအခြေအနေမြန်မာနိုင်ငံတိုင်းဝန်ကြီးကတော့ဒီပေါ်တော့ဒီဘောဟာကနေပြီးတော့ဒီတိုးချိတ်ရှာတယ်ဆိုတာကိုမောမန်ဘူးလို့ညင်းဆိုပါရယ်ဒီကလာတဲ့ဒီဖက်ကတော့ဒီမှာတဲ့နိုင်ငံကြီးဝန်ကြီးကလာပြောတာကတော့အခုဒီလိုတက်တွေကိုဒီလိုမှကတိုးချထားတယ်တိုးချထားတဲ့အချိန်မှာအဖက်ကလည်းဒီစေတနာကိုပေါ့နော်မြန်မာနိုင်ငံနဲ့စတန်မန်နေရတော့ဖြစ်စဉ်သွားမနေ့ကနိုင်ငံကြီးဝန်ကြီးကထုတ်ပေါ်ပြောပြထားတာရှိပါရယ်အဲ့ဒီတော့အချိန်တွေကအဖက်ကလည်းပြောမှလို့ဒီကလာတဲ့နိုင်ငံကစတန်မန်နေရပြည်သူတို့ကမြန်မာဒီဘင်္ဂလားဒေ့ရှ်ဖက်ကနေပြီးတော့စူးစမ်းနေတာတွေကိုသိနေရပါတယ်
။ဟုတ်ကဲ့အဲ့တော့အဲ့လိုတက်တယ်ဟိုဘက်ဒီဘက်ကအင်အားဖြည့်ပြီးခြားရတယ်ဆိုတော့မြန်မာစစ်တပ်တွေခြားထားတာကိုဘင်္ဂလားဒေ့ရှ်ဖက်ကမြင်နေရတော့လား။ဘင်္ဂလားဒေ့ရှ်ဖက်ကတက်တယ်ခြားထားတော့ဗမာဘက်ကမြင်နေအဲ့လိုတစ်ဖက်နဲ့တစ်ဖက်မြင်တွေ့နေရတဲ့အခြေအနေမျိုးလားဗျ။အ
ဲ့ဒီမှာဒီတောင်မျိုးဖက်မှာတော့ဆန်စေးရောက်ခါရနေတဲ့တက်တွေကိုဘင်္ဂလားဒေ့ရှ်ဖက်ကမြင်ရတာတွေရှိပါတယ်။အဲ့ဒါလို့မြင်ရတဲ့အတွက်လည်းဘင်္ဂလားဒေ့ရှ်ဖက်ကနေပြီးတော့တက်တွေကိုတိုးချလာတာဖြစ်ပါတယ်။အဲ့ဒီတော့ဒီဘင်္ဂလားဒေ့ရှ်ဖက်ကတက်တယ်ထွက်လာတဲ့အပေါ်မှာမြန်မာဖက်ကလည်းတစုံတရာစိုးရင်လာတဲ့အဲ့ဒါသူတို့လည်းတက်တွေကိုထွက်လာပါတယ်။အဲ့ဒီတော့နှစ်ဖက်မှာကတော့တက်တွေကတော့ဟိုထုတ်ချမှုတွေစိတ်မရှိပါနဲ့တစ်ဖက်နဲ့တစ်ဖက်ဆုံးချနေတဲ့အနေအထားမျိုးနဲ့တက်တွေကဒီနေဆက်ချက်မှာရှိနေတာဖြစ်ပါတယ်။
ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်တို့ဒီမှာကြားသိရတဲ့သတင်းတွေအရကတော့ဒီနေဆက်မှာပေါ့လေမြန်မာစစ်တပ်ဒီဘက်ကနေပြီးတော့နာဆာကတပ်ဖွဲ့တွေနဲ့ခြံစည်းရိုးတန်ဆူးချိုးကာယံဖို့အတွက်အဲ့မှာကွန်ကရစ်တိုင်တွေတန်းစီပြီးတော့အဲ့ဒီမှာသူတို့စိုက်ထူနေကြတယ်။နောက်ပြီးတော့နှစ်နိုင်ငံသဘောတူညီချက်ကအရင်တော့ရှိထားတဲ့အတိုင်းမှာနေဆက်စည်းမျဉ်းနဲ့နော်အကွာအဝေးဂိုင်90မှာထားပါဆိုတဲ့အတိုင်းတော့ဗမာစစ်တပ်ကအဲ့ဒီဂိုင်90ကွာနေပြီးတော့တိုင်တွေစိုက်နေတယ်လို့ကြားရပါတယ်။အဲ့တော့ဒီတန်ဆူးချိုးခတ်တဲ့ကိစ္စကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမကျေနပ်ဘူးလို့လည်းပဲသိရတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများအခြေအနေတွေဖြစ်လာနိုင်မလဲဆိုတာကိုဝင်းမင်းကိုမေးပြစီဗျာ
။ဟုတ်ကဲ့အခုလောလောဆယ်အနေထားမှာတော့ကျွန်တော်ကမြတ်ကျော်ပြောခဲ့တယ်လို့ပါတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကတော့ဒီစစ်အင်အားပို့ရတော့လဲပဲဒီစတမန်ရေးရပေါ့နော်ဖြည့်ရှင်းလိုတဲ့စိတ်ကများတာကိုတွေ့ရပါတယ်အဲသူနိုင်ငံတဘာဝရလဲသူကဒီဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်နော်အားလုံးနဲ့သူကညှိနှိုင်းနေလို့ရတဲ့အတွက်အဲစစ်ရေးရဖြည့်ရှင်းဖို့လာလာရန်နေပါတယ်အဲမြန်မာဘက်ကရှိရင်တော့စစ်တပ်တွေကသူကစပို့တဲ့အနေအထားမှာရှိတဲ့အတွက်ဒီတန်ဝင်ရဖြည့်ရှင်းဖို့ကိစ္စကိုလည်းဟိုထုတ်ဖော်ပြောဆိုခြင်းမရှိဘဲနဲ့เนาะဒီစစ်တပ်သူချစ်တာကိုဟလာဟိုဖုံးကွယ်ခြင်းတဲ့အနေအထားမှာတွေ့ရတဲ့အတွက်အဲတစုံတရာပေါ့เนาะဟိုရန်လိုတဲ့အနေအထားမျိုးနည်းနည်းလေးတော့ဟိုပေါ်နေတာကိုတွေ့ရပါတယ်အဲဒါပေမဲ့အဲဒီမြန်မာအစိုးရဘယ်ကနေအစိုးရပေါ့เนาะကျွန်တော်အမြင်ကတော့ဟိုသူတို့ဒီစီးပွားရေးအရာတိတ်အရန်မတောင့်တင်းကြပါဘူးအဲ့ဒီခါကျတော့အလားဒီနေဆက်စစ်ပဲဖြစ်ဖြစ်ပေါ့နော်ဒီနိုင်ငံလိုက်စစ်ပဲဖြစ်ဖြစ်တိုက်ဖို့အနေထားကကျွန်တော်တကယ်ရန်ဟိုပေါ့ဟိုအနေထားနဲတာကိုတွေ့ရပါတယ်အဲဒါပေမဲ့မြန်မာစစ်တပ်ဘက်ကလှုပ်ချင်တဲ့ပုံကဒီစစ်အင်အားရသူကချိန်ချောက်ပြီးတော့လိုချင်တာသူကရအောင်ယူချင်တဲ့သဘောပေါ့နော်အထူးသဖြင့်တော့ဒီဘင်္ဂလားဒေ့ရှ်ဘက်မှာဟလာကုနာဒီ American Tangway 248 company နှစ်ခုကလုပ်နေတဲ့ကိစ္စတွေကသူကရက်စေချင်ပုံရတယ်လို့သူ့ဘက်ကလည်းဟိုပြီးခဲ့တဲ့နှစ်ဒီနိုဝင်ဘာမှာတော့ပေါ့နော်သူဘက်ကအလားအလျှော်ပေးပြီးတော့ရက်ထားခဲ့ရတဲ့ အဲဒီဒေဝူကုံနဲ့ဂျန်ဝီတူဖော်ကိစ္စကိုပေါ့နော်အဲသူကဒီတစ်ခါမှာပြန်လှုပ်ချင်တဲ့သဘောမျိုးအဲအလားလာမျိုးရှိမယ်လို့တော့ဟိုယူဆလို့တော့ရပါတယ်အဲ့ဒီတော့ကသူကစီရေးရအဲချိန်ချောက်ပြီးတော့နှိမ့်နိုင်ချင်တဲ့သဘောပေါ့နော်အဲ့လိုအနေအထားမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ
်ဟုတ်ကဲ့ကိုဝင်းမင်းကပြောသွားသလိုပါပဲနေမြေဒေသတဝိုက်မှာကဘင်္ဂလားဒေ့ရှ်နိုင်ငံရောအိဒီမြန်မာနိုင်ငံရောတဘာဝတန်းငွေရှာဖွေရေးရေးနာရှာဖွေရေးအတွက်သူတို့နိုင်ငံသားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ငန်းတွေလုပ်နေကြတာရှိနေပြီးတော့အဲ့ဒီနယ်မြေမှာဘင်္ဂလားဒေ့ရှ်ဘက်ကကွေလာတဲ့နယ်စပ်နဲ့ဗမာဘက်ကကွေလာတဲ့နယ်စပ်နယ်စပ်ဒေသတစ်ခုအဲ့မှာညှိစွန်းပြီးတော့ဒီနေရာမှာရေနှမ်းလည်းရနိုင်တယ်တန်းငွေလည်းရှိနိုင်တယ်အဲ့ဒီနေရာကိုဗမာလည်းပဲကိုပိုင်တယ်ဘင်္ဂလားဒေ့ရှ်ကလည်းကိုပိုင်တယ်ဆိုပြီးတော့အငင်းပွားရနေပြီးတော့ဒီပြဿနာတွေကစတင်လာခဲ့တယ်လို့ကျွန်တော်တို့နားလည်ရတယ်လေဒီကြားထဲမှာမှတခါဘင်္ဂလားဒေ့ရှ်နိုင်ငံကအိန္ဒိယနိုင်ငံနဲ့လည်းပဲအဲ့ဒီဘင်္ဂလားပင်လယ်အော်ထဲမှာပဲဒီရေနံနဲ့တဘာဝတန်ခွေရှားဖွေလုတ်ကန်ရေးအတွက်လုတ်ွက်တွေကလာပြီးတော့တစ်ဖက်နဲ့တစ်ဖက်ညှိနေကြတယ်ကြွအိန္ဒိယနဲ့လည်းစကားများနေလို့လည်းသိရတယ်အဲ့တော့ကျွန်တော်တခါဒေါက်တာတင်းဆွေဘကိုကျွန်တော်မေးချင်ပါသေးတယ်ခင်ဗျအဲ့ဒီအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ရဲ့အငင်းပွားမှုနဲ့ဒီဗမာနဲ့ဘင်္ဂလားဒေ့ရှ်တို့ရဲ့အငင်းပွားမှုကိစ္စတွေပေါ်မှာအဲ့ဒီဟာနည်းနည်းလေးပြောပြလို့ရမလားဗျဟုတ
်ကဲ့ခင်ဗျဒီတဘာဝတန်ခွေလုတ်ွက်ကဒီဘင်္ဂလားပင်လယ်အော်လို့ခေါ်တဲ့သုံးပွင့်ဆိုင်နေရာမှာဖြစ်နေတော့ကဒါကတော့ဟိုတဘာဝကူကပထဝီတဘာဝကူကဟိုပြဿနာညင်ပွားဖို့ဟိုကောင်းတဲ့နေရာတခုပါကျွန်တော်တို့ဒီဒေဝရောပါမြောက်ပင်လယ်မှာလည်းပဲလူသုံးနိုင်ငံတည်းမျိုးဖြစ်ခဲ့ကြဘူးလို့ပေါ့လေအခုလိုကာလမျိုးမှာဒီရေနံနဲ့တဘာဝတောင်းမှုကလည်းကဘာမှအများမဟုတ်ရွှေတဲ့ကိုဟိုပို့ပြီးတော့တံမိုးကြီးနေတော့ဒါပြဿနာကြီးကြီးရတဲ့သဘောဖြစ်ပါတယ်ခင်ဗျာအမှန်လည်းပဲဒီရေပြင်ပိုင်နဲ့ရေပေါ်မှာပိုင်နဲ့ဆိုတာလည်းနိုင်ငံတကာဥပဒေအရလည်းပဲအဲသူ့ဘက်ကလည်းမှန်တာရှိသူဒီအဲတစ်ဖက်ကလည်းမှန်တာရှိနေတော့ဒါကတော့အဲပြဿနာပေါ်ရမှာပဲလို့ကျွန်တော်မြင်ပါတယ်ခင်ဗျာအဲဒီပြဿနာကိုသာလည်းဘယ်လိုဖြစ်ရှင်းဖြစ်နေဆိုတာကတော့အဲတောင်ဝင်ကြီးတဲ့နိုင်ငံကောင်းဆောင်တွေကညံကြီးကြီးကောင်းကြီးကြီးနဲ့အခြေကြည့်ရဖို့လိုပါတယ်အခုဟိုပြောသလိုပေါ့လေအိန္ဒိယကလည်းဒီနေရာကိုသူတို့လုတ်ပိုင်ခွင့်ရှိတယ်ဘင်္ဂလားကလည်းရှိတယ်မြန်မာကလည်းအဲတော့ကျတော့လုတ်နေတယ်ဆိုတော့ဒီသုံးနိုင်ငံအမြင်ပွားဒါကတော့တိတ်တော့မဆန်းဘူးခင်ဗျအဲဒီပြဿနာလည်းတော်တော်နဲ့တော့ဟိုဖြစ်ရှင်းဖို့တော့ဟိုနည်းနည်းခက်မယ်လို့တော့ကျွန်တော်ထင်တယ်ခင်ဗျ
ဟုတ်ကဲ့ခုနပြောသလိုပေါ့ဒီတန်းငွေရဖို့ရေနံရဖို့ဆိုတဲ့အခါမှာဒီဘင်္ဂလားဒေ့ရှ်ကလည်းပဲတနည်းအားဖြင့်သူတို့ဝန်ကြီးချုပ်ရှိတ်ဟာစီနာကနေပြီးတော့ပြောသွားသေးတယ်ဒီသူတို့ဘက်ကနေပြီးတော့ဒီတဘာဝတန်းငွေပေါ့လေလောင်စာရှာဖွေရေးအတွက်ကိုဘယ်နည်းနဲ့ပဲဖြစ်ဖြစ်သူတို့ကတော့လှုပ်ဆောင်မှာပဲဆိုတာစကားပြောသွားတယ်လို့ကျွန်တော်တွေးလိုက်တယ်ဒီတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကလည်းကျွန်တော်ဆင်းရဲတဲ့နိုင်ငံတွေထဲမှာတနိုင်ငံဖြစ်တယ်ဒီရေတံရရင်တန်းငွေရလို့ရှိရင်သူ့အတွက်လည်းပဲအများကြီးအသက်ရှူချောင်းမယ်အတိုနီလကောက်မယ်ပမာလည်းပဲဒီတန်းငွေရဖို့ရေတံရဖို့ကဒါအသိကိုအရေးကြီးနေတော့ကဒီပြဿနာကတော့ခုနဆရာပြောလို့ပေါ့မဆန်းတော့မဆန်းပါဘူးပေါ့လေဒါပေမဲ့လို့
ဟုတ်ကဲ့
အခုပြီးခဲ့တဲ့ရက်ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံသားရေးဝန်ကြီးနဲ့တွေ့ကြတော့ကဘာမှနိုင်ငံသားရေးဝန်ကြီးဥညာဝင်းကနေပြီးတော့တက်တည်စုယုံနေဆိုမဟုတ်ပါဘူးဒါအာမန်လှုပ်ရုပ်လှုပ်စင်သူတို
့ဒ
ီကျင်ကလောက်တာလောက်ပါညဆိုပြီးတော့ तू ကရှော့ရှော့ပေါ့ပေါ့ तू ကပြောသွားတာပေါ့လေဘလောက်အတိုင်းတာဒီမှာလည်းကျွန်တော်တို့လည်းမသိပါဘူးပြီးတော့ဒီနိုင်ငံသားမှာဒီစစ်မဲ့အခြေအနေဖြစ်ပွားလာတဲ့တိုင်းသလားဆိုတာလည်းပဲမေးခွန်းတစ်ခုပေါ်တာပေါ့လေခုနကတော့ပြောသွားတာပေါ့ဟုတ်လားနိုင်ငံသားတို့ကဆင်းရဲလို့စစ်တော်ဖြစ်မလာဘူးလို့ထင်တယ်ပေါ့ဒါမှလည်းဒီအကြီးကြီးကြီးမဟုတ်ပဲလို့နည်းနည်းချင်းချင်းသေးသေးမွားမွားတိုက်ပွဲတွေပါဖြစ်လာနေတဲ့အခြေအနေရှိသလားဆိုတာလည်းပဲမေးချင်ပါသေးတယ်ကိုခိုင်းပြောကျော်အဲ့ဒီကြောင့်ဘယ်လိုများကြားလဲခင်ဗျဟု
တ်ကဲ့ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြမ်းမှာဒီပြဿနာဆုံးရရှိပါတယ်အဓိကအခုလက်ရှိဖြစ်နေတဲ့ပြဿနာဆုံးရရှိပါတယ်အဲ့ဒီအခုလက်ရှိရှိနေတဲ့ပြဿနာကတော့ဒီခံစားရတဲ့ပြဿနာနောက်တစ်ခုကဒီမွတ်စလင်ဒုက္ခကြေးဆက်ဖြစ်ပါတယ်နောက်တစ်ရာတစ်ခုကတော့ဒီရေရင်ပိုင်ကအငင်းပုံပုံဖြစ်ပါတယ်အဲ့တော့အဲ့ဒီပြဿနာတွေဟာဒီလက်တလို့ဖြစ်ချင်းလို့ရမယ့်ကိစ္စတွေမဟုတ်ပါဘူးအဲ့ဒါကြောင့်အဲ့ဒီပြဿနာတွေဟာရေချေသွားမှသွားမယ့်ကိစ္စတွေဖြစ်တယ်လို့တကယ်လို့အဲ့ဒီကိစ္စတွေပုံမှန်နိုင်ငံအနေနဲ့ခေခေလေးလေးမရှိချင်းနိုင်ဘူးဆိုရင်တော့ဒီတို့လက်နက်တဲ့ပဋိပက္ခတွေဖြစ်လာနိုင်တဲ့အနေအထားမျိုးမှာရှိပါတယ်။ဘာလို့လဲဆိုတော့ခုအချိန်တွေကနှစ်နိုင်ငံစလုံးကပြင်းမာနေပါတယ်။ပြီးတော့အဲ့ဒီရေပြင်ပိုင်းကလည်းသူတို့လိုချင်တယ်။ဒီဒုက္ခတွေကြံနာကလည်းဥတ္တိနိုင်ပေါင်းနဲ့ဆေးကြော်လာတဲ့ဗမာပြည်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကမှဖြစ်ရှိနိုင်တာမရှိခဲ့ပါဘူး။အဲ့ဒီကြောင့်ကြောင့်နေပြီးတော့ဒီအနာဂတ်မှာပေါ့နော်ဒီပြဿနာတွေကိုဟိုကိစ္စတွေမဖြစ်ရှိနိုင်ဘူးဆိုရင်တော့ဒီလက်နက်တဲ့ပဋိပက္ခကဖြစ်ကောင်းဖြစ်လာနိုင်တယ်လို့ဒီနေဆက်တွေကလေ့လာခဲ့တဲ့ဝေကလည်းပြောနေတယ်လို့ကျွန်တော်တို့ကလည်းအဲ့လိုပဲအရင်မြင်နေပါတယ်
ဟုတ်ကဲ့ရိုဟင်ဂျာပြဿနာကဟိုတစ်ဖက်နဲ့တစ်ဖက်ပေါ့လေဟိုဘက်ဒီဘက်မြန်မာကလည်းပဲဒါတို့လူတွေမဟုတ်ဘူးဆိုပြီးတော့သူပြန်ပြီးတော့မောင်းထုတ်တယ်ဟိုဘင်္ဂလားဒေ့ရှ်ကလည်းဒါတို့လူမဟုတ်ပါဘူးဆိုတော့ဒီဘက်ပြန်မောင်းထုတ်အပြန်အလှန်ပုတ်ထုတ်နေကြတော့ဈာထဲမှာဒုက္ခတွေတွေကတော့အများကြီးပဲဟိုအကြက်တဲ့ဒုက္ခရောက်ကြရတာပေါ့လေကဲအဲ့ဒီပြဿနာကခဏပြောလို့ပေါ့အလွယ်တကူရှင်းလို့မရဘူးဆိုတော့ကျွန်တော်တို့နားလည်ပါတယ်ဒီဓာတ်ငွေ့ရှာဖွေရေးကိစ္စရေပိုင်နဲ့လည်းကျွန်တော်တို့ဟလာအငင်းပွားနာနားလည်ပါတယ်ဒါမှမဟုတ်ဒီတန်ဆူချိုးခတ်တဲ့ကိစ္စချန်စီယိုကာတဲ့ကိစ္စကိုဘာဖြစ်လို့ဘင်္ဂလားဒေ့ရှ်ဘက်ကအနေပြီးတော့သူတို့ကလက်မခံနိုင်တာလဲဘာဖြစ်လို့မကြေမချမ်းဖြစ်နေတာလဲခင်ဗျဟု
တ်ကဲ့အခုဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြမ်းမှာဒီချန်စီယိုကာနိုင်မဲ့ဟိုတခုတူညီချက်ရှိတယ်လို့သိရပါတယ်အဲ့ဒါကဒီရေတက်ဇီရိုမြိုင်းကနေပြီးတော့ခိုင်နေရအပြင်မှာဘဝပြေကဆာမဲဆိုပြီးတော့အဲ့လိုဆိုအတင်းတွေ information တွေပေးတယ်လို့သိရပါတယ်အဲ့လိုတခုတူညီမှုရှိတယ်လို့သိရပါတယ်လက်တွေ့ကလာတဲ့အခါမြန်မာနိုင်ငံကနေပြီးတော့ဒီရေဆက်ဇီရိုမြင်းကနေပြီးတော့နော်ဒင်္ဂါးစေအပြင်မှာလက်ကရဲအတွက်ပြန်လာတဲ့ချက်ကနေပြီးတော့ဒီမကျေမချမ်းရှိပြီးတော့အဲ့ဒါကိုကန့်ကွက်နေတာဖြစ်ပါတယ်အဲ့ဒါလို့ကန့်ကွက်နေတဲ့အတွက်ဒီနိုင်ငံအခြားမှာဒီရေဆက်ချေရောက်ကာယံတဲ့ဒီစမယ်အခုလိုသေးမှတဲ့အချိန်မျိုးဖြစ်လာတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီအခြေအနေတွေကိုဝင်းမင်းရောပဲလို့မြင်လဲခင်ဗျသူတို့ဟိုဘက်ဒီဘက်ပြစ်ကြခတ်ကြအစင်းမျိုးရောက်လာနိုင်မယ်လို့မြင်သလားခင်ဗျ
ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒီဒီမိုကရေစီအစိုးရဖြစ်တဲ့အတွက်ပေါ့နော်သူကအလုံးနဲ့ညှိလို့ရတဲ့အတွက်ညှိနှိုင်းရုပ်ပဲသူကအဓိကထားမဲ့သဘောရှိပါတယ်ဒါကြောင့်လည်းအခုသူဒီကုလသမဂ္ဂကိုလည်းဒီကိစ္စကိုဖြေရှင်းပေးဖို့အတွက်ပေါ့နော်အဲဒီပြည်내ပြည်ဥပဒေကိုသုံးပြီးတော့အဲသူတင်ရတာကိုတွေ့ရပါတယ်အဲနံပါတ်ဖက်မှာကတော့ကျွန်တော်ခုနပြောသလိုပါတယ်နဲ့ဟိုဟိုစိတ်အားကိုသူကဟိုလေတိုးချက်တဲ့အနေအထားကိုလှုပ်ဝက်သူကလှုပ်ခဲ့တဲ့အတွက်တစုံတရာသူကဒီအငိုက်ဆန်းပြီးတော့ပေါ့နော်ချင်းချောက်ချင်းတဲ့စိတ်မျိုးတော့ရှိတယ်။အဲတကယ်တမ်းဒီစစ်တိုက်ချင်းတဲ့အနေအထားမျိုးတော့ရှိမရှိကျွန်တော်အတိအကျတော့မသိရသေးဘူး။အဲဖြစ်နေတော့မြန်မာဘက်ကလည်းဒီစင့်ရအောင်သူကချင်းချောက်ပြီးတော့မှသူလူကျင်တာကိုရအောင်ယူမဲ့နေတာရှိနေတော့တွေ့ရတယ်။အဲဒါပေမဲ့စွန့်ရတာကဒီစစ်ပွဲရရှိနေတော့ကျွန်တော်ခုနပြောသလိုပေါ့လေ။နှစ်နိုင်ငံလုံးကဒီစစ်တိုက်နိုင်တဲ့နိုင်ငံတကာစစ်ပွဲပေါ့နော်။ဒီတိုက်နေတဲ့နေရာကနည်းပါတယ်။အဲဒါပေမဲ့ဒီစီဝါရဲ့အနေအထားကိုတေချာမစင်းစားပဲနဲ့နော်အမျိုးသားရေးစိတ်ဓာတ်တွေလုံးကျုံဆက်ချွာပြီးတော့အမျိုးကိုဇာတိကိုပြကျင်ပြီးတော့ဟိုဟိုဒေါ်မန်နဲ့တိုက်ရင်တော့လေတိုက်ပွဲဖြစ်ကောင်းဖြစ်လာနိုင်တာပေါ့လေ
ကြာဒေါက်တာတစ်ချုံမေးပြချင်ခင်ဗျအဲ့ဒီ
ဟုတ်ကဲ့ခင်ဗျ
အခုဘင်္ဂလားဒေ့ရှ်နဲ့ဗမာနဲ့ဖြစ်နေတဲ့ပြဿနာမျိုးဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတို့ကြားမှာရောဘယ်လိုများအခြေအနေရှိပါသလဲသူတို့အစိုးရချင်းရောဟိုဖြေရှင်းနိုင်တဲ့အနေအထားမျိုးရှိသလားခင်ဗျ
ဟုတ်ကဲ့ခင်ဗျာဒီနှစ်နိုင်ငံဒီက90ခုနှစ်ဘင်္ဂလားဒေ့ရှ်ကလွတ်လပ်ရကြတဲ့အခါတော့ဟိုရကြစားကတော့တကယ်ကိုဟန်နီမွန်ကာလနဲ့နေငယ်ကြပြီးနောက်ပိုင်းမှာတော့အတော့ကိုနှစ်နိုင်ငံဆက်ဆံရေးဟာစိန်ကားတဲ့အနေအထားရှိပါတယ်အဲနောက်ဆုံးမှပြောရင်ကျွန်တော်တို့ဒီနေ့ဆွေးနွေးနေတဲ့ဒီတန်ငွေကိစ္စပေါ့လေတန်ငွေကိုအိန္ဒိယကလည်းဝယ်ကျင်တယ်ဝယ်ပြီးတော့ဒါဒီအစ်မြောက်ဒေတာကိုပိုက်လိုင်းပိုက်ဖောက်ဖို့တော့သူကအကုန်လုံးစီစဉ်အခုလုပ်ပြီးသားပါအဲဒီကိစ္စမှာဘင်္ဂလားဒေ့ရှ်ရဲ့ကောင်းမှမှုကြောင့်လို့အိန္ဒိယအဆိုရပေါ့လေဒါပြစ်စည်းသွားပြစ်သွားတယ်အဲဒီနောက်တစ်ခါနားအဖကလည်းမရောတော့အဲလက်ခွာတာပေါ့လေအဲတော့ကဒီနိုင်ငံဆက်ဆံရေးဘင်္ဂလားနဲ့အိန္ဒိယကတော့ဟိုတော်တော်လေးဟိုစိန်ကားနေတဲ့အနေအထားရှိတယ်ခင်ဗျအဲဒါကြောင့်ဒီသူတို့ဆက်ဆံရေးဒီသူလက်ရှိအစိုးရရောအရင် BNB အစိုးရလည်းပဲမထူးခင်ဗျသူတို့ဆက်ဆံရေးသိမကောင်းကြပါဘူးခင်ဗျနိုင်ငံအနေအထားကတော့ဒီဘွားရေရောစီရေရောစသဖြင့်ပေါ့လေမကောင်းပါဘူးခင်ဗျ
အဲ့တော့အခုဒီဗမာနဲ့ဘင်္ဂလားဒေ့ရှ်ဖြစ်နေတဲ့ကိစ္စသူတို့အိန္ဒိယဘက်ကလည်းပဲအသေးစားတော့စောင့်ကြည့်နေကြမှာပဲပေါ့လေဒီ
ဟုတ်ကဲ့ကျွန်တော်နားလည်သလောက်ကဒီဘင်္ဂလားဒေ့ရှ်ကတော့ခုနဆွေးနွေးကြသလိုပေါ့လေကုလသမဂ္ဂဒီပြင်ထားပြီးတချိန်တည်းမှာဟိုတရုတ်နိုင်ငံတော်မှာလှမ်းပြီးသူကဒီနောက်နဲ့နေထားရှိတယ်အဲဘင်္ဂလားဒေ့ရှ်ကလည်းနိုင်ငံတကာစင်မြင့်ကနေဖြည့်ဆင်းနေတဲ့နေထားရှိတယ်အိန္ဒိယကတော့သူရဲ့နိုင်ငံအိန္ဒိယချင်းဆက်ဆံရေးကြည့်တယ်သူကနှစ်နိုင်ငံချင်းရှင်းတာကိုအိန္ဒိယပို့သဘောကျတဲ့အနေအထားရှိတယ်ခင်ဗျဟိုသုံးနိုင်ငံတော့မဟုတ်ဘူးဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယတို့ဆွေးနွေးကြမယ်ဆိုတော့အခြေချင်းညဆိုတော့အနေအထားကုလသမဂ္ဂရောတရုတ်ရောဘတ်တချူဘသူပါရာမအိန္ဒိယကလူချင်းမရဘူးခင်ဗျဒါကြောင့်နိုင်ငံချင်းဖြည့်ရှင်းမဲ့လူပဲအိန္ဒိယကဟိုပြောနေတဲ့အနေအထားတော့ရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီအိန္ဒိယကအခုဗမာအစိုးရနဲ့လည်းပဲသူတို့ကဆက်ဆံရေးကောင်းအောင်ဆိုပြီးတော့သူတို့ကစ조사နေကြတယ်အခုတကဗမာနဲ့ဘင်္ဂလားဒေ့ရှ်နဲ့ဖြစ်တယ်ဆိုတော့ဗမာဘက်ကိုများအိန္ဒိယကပင်မလားဆိုတော့အတွေးတွေလည်းပဲပေါ်လာကြတာပေါ့လေအဲ့တော့အဲ့လိုခြေနေမျိုးဖြစ်မလားခင်ဗျအိန္ဒိယဆိုရကစစ်ဆိုရမြန်မာဆိုရအ
ဲကျွန်တော်အဲ့လိုတော့ဟိုသိမထင်ဘူးခင်ဗျဘာကြောင့်လဲဆိုတော့ဒါကအမျိုးသားဂျိုစီဘွားကိုယ်နိုင်ငံဂျိုစီဘွားဖြစ်နေတာ apsidoga Inyaga, you Nava women of Allah with Minglago or Lupime Lumatin. Do you want to do yet a fine attacker than we lay yard and the chain emma in Yaga, the Kahu ye do chain and you look for a Alaji Kaba who been Pelazona Ubria to Gala Hotel and I think the movie are you changing and it had on a scene or do ya Josiwago to keep killing a little you saw that I don't you do you go later to Inyaga.
นาพาโกโหไล่ย้อนเลยมั้ยรู้တော့ကျွန်တော်သိမ့်မထင်ဘူးခင်ဗျဟုတ်ကဲ့ကျွန်တော်တို့မြေပုံထဲမှာအနေထားကြီးတော့လေပဲဗောလေဒီမြန်မာနိုင်ငံရဲ့အနောက်ဘက်မှာရေပြင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရှေ့ဘက်ရေပြင်နဲ့ကလာပြီးတော့ဆက်ဆံနေကြတာသူတို့နိုင်ငံတကာဥပဒေအရသလို့ရှိရင်ကမ်းခြေရနေပြီးတော့ရေမိုင်း 200ရာစီယူလို့ရှိရင်ဘယ်နည်းနဲ့ဆိုတာကတော့အဲ့ပါဟိုအတွင်းပိုင်းမှာဘောလုံးနဲ့ဆိုင်နေဟုတ်ကဲ့ဆိုင်တော့ဒီပြဿနာဘယ်လိုရှင်းကြအောင်လဲဆိုတော့ကျွန်တော်လည်းပဲတွေးလို့တော့မရဘူးပေါ့လေဒါမှမဟုတ်နှစ်နိုင်ငံအခုလို့စစ်တပ်တွေချပြီးတော့တင်းတင်းမာမာဖြစ်နေဆိုတာတော့နည်းနည်းစိုးရိမ်ပူပင်စရာလေးဖြစ်တာပေါ့ဒေသခံပြည်သူတွေအတွက်မကောင်းဘူးပါလေအဲ့တော့ဗမာဘက်ကစစ်တပ်ကဘယ်လော
င်းချင်းငင်းကနေပြီးတော့ကွင်းအကြမ်းမှာရှိပါတယ်အဓိကတည်းရင်းတွေကတော့ဒီပလောဝမြို့နယ်ပေါ့နော်ဒီဟိုဘင်္ဂလားဒေ့ရှ်နိုင်ငံစစ်ကောင်တောင်တန်းနယ်ဘင်နိုဒီအခြေဖက်ဘင်နိုဒီအခြေဖက်မှာသူချတာပါတယ်အဲ့ဒီဘက်မှာတော့တို့ကိုများပါတယ်ပြီးတော့အဲ့ဒီမှာလက်ပါဝါစကားဆိုရဲစံတွေကိုလည်းဘဝကကပြန်လေးတိစနေတယ်ရှိပါတယ်ပြီးတော့တိုးတောင်တဲမှာလည်းဒီယာယီစစ်ခန်းတွေကိုတို့တိစောက်ကြတယ်ရှိပါတယ်အဲ့တော့ဘဝပြေဘဝကတော့ဒီသေးအပြင်တို့မတိစောက်ဘူးလို့ပြောပေမဲ့လည်းဒီလက်တွေမှာတော့စစ်တပ်တွေကလက်ဆက်နေတာတွေကတော့တော်တော်များများရှိနေပါတယ်အဲ့ဒါတွေရှိနေတာကိုဒီဘင်္ဂလားဒေ့ရှ်စိတ်ထောင်းရဲတွေကလည်းပြည့်တဲ့အတွက်သိနိုင်တာဒီမှာအခုလိုဟိုတက်တွေကိုဒီနေဆက်ကိုပို့ပြီးတော့တို့ပြင်ဆင်နေတာဖြစ်ပါတယ်အဲ့ဒီတော့ဘာပဲပြောပြောဒီဆေးရဲလူရှာမှုကဆေးရဲတဆုံမှုကတော့ဘာနိုင်ငံအပြင်မှာဘာနိုင်ငံနေနေအခုတင်ရှိနေတာဖြစ်ပါတယ်။ဟုတ်ဟိုလက်ရှိတရားတော်ကတော့ရေရင်ပိုင်နဲ့အပြင်မှာလေဒီဘင်္ဂလားဒီဘက်ကစစ်တင်ဖို့တွေရောက်နေသလိုဗမာပြည်ဘက်ကလည်းစစ်တင်ဖို့တွေရောက်နေသလိုကျွန်တော်သိရပါတယ်။ဗမာပြည်ဘက်ကစစ်တင်ဖို့တွေမှာတော့ဒီအမတ်ကစစ်တင်ဘက်ကစစ်တင်စစ်တင်ဖို့တွေဒီကနေ့တော့ပြောပြချင်ပါတယ်။
ဟုတ်ကဲ့အခုပြီးတော့အဲ့ဒီမြန်မာစစ်တပ်တွေကအဲ့နေဆက်ဒေသဘက်မှာမြင်းမြုံမိုင်းတွေချတယ်ဆိုတာရောခင်ဗျအ
ဲ့လိုသတင်းတွေတော့ထွက်ပါတယ်မြင်းမြုံမိုင်းတွေနေပြီးတော့လာဆောင်နေသူတွေထွက်ပါတယ်ဒါပေမဲ့အဲ့ဒီသတင်းတွေကိုတော့ကျွန်တော်တို့အတည်ပြုဖို့ခက်ပါတယ်ဘာလို့ဆိုတော့အဲ့ဒီဒေသကဒေသီဟိုသူတို့လက်ထဲတုံးနေတယ်ဖြစ်ပါတယ်အဲ့ဒါကြောင့်နေပြီးတော့ဒီမိုင်းတွေဆောင်နေမထောင်းဆိုတာတော့အတည်ပြုဖို့တော့ခက်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့နေရင်းစရာတရင်ဌာနကပို့တဲ့ဓာတ်ပုံတဘုံထဲမှာတွေ့လိုက်တာဒီတန်စုကျိုးကာမဲ့ကြောက်တိုင်တွေကလူတရတောင်မကောက်တော်တော်ကြီးကိုမြင့်တယ်နောက်ပြီးတော့သူတို့တန်စုကျိုးကာပြီးလို့ရှိရင်လျှက်စင်အားလွတ်ထားမယ်ဆိုတာမျိုးလဲတရင်တစ်ခုလဲကျွန်တော်တို့ကြားမိတယ်အဲ့တော့အဲ့ဒီလိုလှုပ်ခြင်းအပြင်ဗမာအစိုးရဘက်ကတော့ဒီရိုဟင်ဂျာတွေဒီဘက်ကနေပြီးတော့ဟိုဟိုဘက်ကိုကူးသွားတဲ့ရိုဟင်ဂျာတွေပေါ့လေဟိုဘက်ကနေဒီဘက်ကိုပြန်လာလို့မရအောင်လုပ်တယ်ဆိုပြီးတော့အမျိုးမျိုးသတင်းတွေထွက်နေတာပေါ့အဲ့ဒါတွေကရောဒီရိုဟင်ဂျာဒုက္ခသည်တွေပေါ်မှာနှစ်ဖက်စလုံးကနေပြီးတော့ညာညာတာတာမရှိဘူးဆိုတာကျွန်တော်တို့ကြားရတယ်ခင်ဗျဟုတ်ပါသလား
အခုကတော့ဒီဗမာပြည်စိတ်ဆိုးကနေပြီးတော့ဒုတိယမြို့နယ်ကစိုင်းနေရတဲ့ပုံစံလုပ်နေပါပဲအဲ့ဒီစိုင်းနေတဲ့ဒုက္ခကနေပြီးတော့2000ခန့်လောက်မှာပြီလို့သိရပါတယ်အဲ့ဒီပြီးတဲ့အခါအဲ့ဒီကဆက်ဆက်ကြိုးကိုခံရလို့ယူပြီးတော့အဲ့ဒီမှာဆက်ထားမယ်ဆိုပြီးတော့အဲ့ဒါလိုသတင်းတွေဒေသအတွင်းမှာတတိလေတော့ဖြစ်ပေါ်နေပါတယ်ဒါပေမဲ့ဒီဆိုအပ်တာတော့ဒါပဲဘာဝင်ကြရမှာမရှိသေးပါဘူးအဲ့ဒီတော့အခုဖြစ်တဲ့ပြဿနာကဒီခြံသေးရိုးကိုဗမာပြည်ဘက်ကခံရတာကတော့ဒီမျိုးကတစ်ခုမှဒီပုံခေါ်တော့လာနေတာကိုသူကစားစီလို့တော့သားတော့ရှိတယ်သူကဘလို့ဖြစ်တယ်ဆိုတော့ဒီဗမာပြည်ဘက်ကရိုးဒီမှာဖြစ်တာပါဒီရိုဟင်ဂျာလူတွေနဲ့ပတ်သက်ပြီးသူလက်ခံလို့ရတဲ့ပုံရမှာသွားဘူးဘာဖြစ်လဲဆိုတော့သူတို့တွေကိုလက်ခံတာကဒီကနေ့မှလည်းတို့တော့ဝန်ထမ်းကောင်ကိုဖြစ်တဲ့အပြင်ဒီမကောင်းမှုလူစိတ်လုံးနဲ့ဒီမှာလဲတောင်းရင်ပတ်သက်တယ်ဆိုပြီးတော့ကြရအခုအဲ့ဒီတော့ဒီဇမားလေးကဆောင်းမှာတကယ်တူရိုဟင်ဂျာလို့သိရှိရတော့တကယ်လို့လက်ခံလို့ရတဲ့အချိန်ရှိဘူးဘင်္ဂလားဒေ့ရှ်ဘက်ကလည်းလက်ခံလို့ရတဲ့အချိန်ဖြစ်နေပါတယ်အဲ့ဒါကြောင့်ဒီဒေသမှာရှိတဲ့သူတို့အတွေ့အကြုံတော့တို့တော့ကိုအခက်အခဲဖြစ်နေတယ်လို့ဖွင့်ဖို့ပြောလို့ရပါတယ်
ဟုတ်ကဲ့အဲ့တော့ဆရာဦးတည်ဆွေခင်ဗျအဲ့ဒီလိုနေဆက်ဒေတာမှာဟိုဖြစ်နေတဲ့အခြေအနေတွေပုံမှာဘယ်လိုများသုံးသပ်မိသလဲခင်ဗျဆရာဒီဘက်ကနေပြီးတော့မြောင်းလာနေဟုတ်ကဲ့ပြောပါ
အခုကတည်းကဒီလိုသုံးနိုင်ငံပေါ့လေအခုဆိုတော့အဓိကတော့ဘင်္ဂလားဒေ့ပမာနိုင်ငံဂျာမန်နယ်စပ်ပြည်နာကတော့ဟိုရှိအရင်ရှိလက်စကာလတွေတဲ့တော့တော်တော်လေးကြီးကျယ်တယ်လို့ပြောလို့ရတယ်လို့သုံးရင်လည်းအကောင်းတယ်လို့ကျွန်တော်မြင်ပါတယ်။
ชาวไกด์ဖြစ်ခြင်းနဲ့အစိုးရရဲ့ညီညာညံသွေးကျွန်တော်ဟိုလိုအပ်တယ်လို့ကျွန်တော်မြင်နေခင်ဗျာဘင်္ဂလားဒေ့ရှ်ကတော့ငငရာခုံရုံးမှာနိုင်ငံတကာတရားဥပဒေနဲ့ဖြည့်ရှင်းနေတဲ့သဘောရှိတယ်။နောက်အဖဖက်ကတော့ဘယ်လိုရှင်းနေတယ်ဆိုတာပုံမှန်လင်းလင်းခုထိထုတ်ပြောတာမရှိဘူး။ဒါနိုင်ငံရေးဝန်ကြီးကတော့ထုံးစံတိုင်းတာဏမစကားရသူကလည်းဟိုထိမ့်ပြောတယ်ရှော့ပြောသလိုဘင်္ဂလားဒေ
Bengalane Baba Su Poem Hopa.
Okay. Okay.
So yeah, in the chat she can come yeah. ပါလဲဆိုတော့ဟိုကဘင်္ဂလားဒေ့ချာတဲ့အဲ့လိုဖြစ်ဖြစ်ရှင်းမိမလို့နားဖဖက်ကဘယ်လိုဖြစ်ရှင်းမလဲဆိုတာပါကျွန်တော်သွေးရင်ဆုံးတစ်ချက်ကတော့တိရတိုင်းနားဖဟာနိုင်ငံရေးအကြက်တဲတစ်ခုပေါ်လာရင်သူထပ်ပေါက်ရှာပါတယ်ဒီခါလေဒီကုန်းဒီကုန်းကျင်တာတို့လားစသဖြင့်ပေါ့လေအဲ့တော့ဒီစစ်ပွဲတစ်ခုကိုသူ့နိုင်ငံရေးတကြက်သေးကြီးရတဲ့အခါမှာစစ်ပွဲများဖန်တီးလို့ရှင်တော့ကအတိုင်းမ
နောက်ထပ်ပြဿနာတစ်ခုရှာလိုက်မယ်ဆိုတာမျိုးလား
ဟုတ်ကဲ့ခင်ဗျာသူကထွက်ပေါက်ရှာတဲ့နေရာရှိတာဟုတ်သူအရှင်းလာရအဲ့တော့ဒီသဘောကိုများသုံးချရင်တော့ကျွန်တော်တို့တိုက်ပြီးရောကျွန်တော်တက်မရောရောဟလာနာမယ်လို့ကျွန်တော်ယူဆပါတ
ယ်ဟုတ်ကဲ့ခင်ဗျာကိုဝင်းမင်းရောဘယ်လိုများဒီအခြေအနေတွေပေါ်မှာသုံးသပ်မိလဲခင်ဗျာပြောပါဦး
ဟုတ်ကဲ့ဟိုစစ်ပွဲဖြစ်လာမဲ့လာလာကျွန်တော်အမြင်ရတာဟိုခုနပြောခဲ့တူတူပဲပေါ့နော်နဲတဲ့အနေနဲ့တော့တွေ့ရပါတယ်အဲဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့တစ်ခေါက်ကလည်းဒီတရုတ်နိုင်ငံကနေပြီးတော့နော်ဈာကနေဝင်ပြီးတော့ဟိုပြောပြတဲ့အတွက်ဟလာမြန်မာဘက်ကနေပြီးတော့ဒီသူတို့အစတော့เนาะအလျှော့မပေးဘဲနဲ့ဟလာအာဒီတန်းဝေကိုဆက်တူနေပေါ့လေเนาะအဲ့လိုဟာချွေးချော်နေရနေပြီးတော့မြန်မာဘက်ကနေပြီးတော့ဟိုညနာပြက်ခံပြီးရပေါ့เนาะသူတို့အလျှော့ပေးခဲ့ရတာကိုတွေ့ခဲ့ရပါလေပြီးခဲ့တဲ့ဒီ2008 November မှာဟလာတင်မမှုဖြစ်ခဲ့တဲ့စဉ်တုန်းကပေါ့လေအဲ့တော့ခုနေထားမှာလဲကျွန်တော်ထင်ပါတယ်တရုတ်နိုင်ငံနေနဲ့ကသူ့အနေနဲ့ကမြန်မာနိုင်ငံရောဟလာဘယ်လိုလိစနိုင်ငံရောဒီတန်ငွေကြီးသူကလိုချင်တာဟုတ်အဲ့ဒီခါကျတော့ဒီနိုင်ငံကြားထဲမှာတခုဖြစ်မှာတော့ပြည်ုပ်နိုင်ငံလဲစိုးရိမ်မနေတာရှိတဲ့အတွက်ဟလာသူလဲကြားထဲကနေပြီးတော့မဖြစ်အောင်ပေါ့နော်ဝင်ပြီးတော့ဟလာထိနေသိလုပ်ပေးမယ့်ခြားမျိုးကိုတွေ့ရပါတယ်ဒီကုလသမဂ္ဂမှာဖြစ်ရှင်းနေတဲ့ဟိုလမ်းတခုပြင်ပေါ့လေဒါပေမဲ့တခုစိုးရိမ်ရမှာကမြန်မာစိုးရိမ်အနေနဲ့ကလောလောဆယ်မှာတရုတ်ကမြန်မာဘက်ကတန်ငွေကိုပို့လို့ခြင်းနဲ့အဲ့ဒါကြောင့်မလို့တကယ်လို့ဒီဘင်္ဂလားဒေ့ရှ်နဲ့ချစ်လာလို့ရှိရင်သူတို့ဘက်မှာရှိမယ်လို့အဲ့လိုမျိုးအမြင်ယူဆချက်မျိုးဟလာဖြစ်သွားမှသိရတယ်အလားတူပဲဆရာဥသစေပြောသလိုပဲဒီအိန္ဒိယကတော့သူထောက်ခံပါတော့မဟုတ်ဘူးဒါပေမဲ့မြန်မာဆွေဘက်ကအရှိဟလာငါတို့ဘက်က gas တွေကိုအိန္ဒိယပို့ရနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ကသူ့ကို gas မပေးတဲ့အတွက်ပေါ့နော်ငါတို့ဘက်ကပဲအိန္ဒိယဆွေကနေထောက်ခံမလားဆိုပြီးတော့အဲ့လိုမျိုးဒီအမြင်လွဲပြီးတော့ပေါ့နော်ကိုယ့်ကိုယ်ကိုအထင်ကြီးပြီးတော့ထားလို့မိမှာတော့ကျွန်တော်သိရမိပါတယ်
ဟုတ်ကဲ့အခုကနေပြီးတော့ဒီဘင်္ဂလားဒေ့ရှ်မှာဒီသတင်းမီဒီယာတွေပေါ့နော်ပြောဒီတချို့အဖြစ်ခတ်တဲ့ဇွန်နေတာကမြန်မာစစ်အစိုးရမြန်မာအစိုးရကနေပြီးတော့ဒီဘင်္ဂလားဒေ့ရှ်ကိုရန်စနေတဲ့နေသားမှရှိတယ်ဆိုပြီးတော့သူတို့ပြောဆိုနေတာရှိပါတယ်အဲ့ဒါလို့ရန်စတာကလေသူတို့ဟာဒီရေရင်ပိုင်းနဲ့အရင်ကဟိုမှာပဲရှိဖြစ်ဒီခြံစဲရောက်ကနေမှရှိသေးရိုးရင်းကဒီကြီးတက်တော်ရရှိသေးဒီကောဟာဒီဟိုကစားချင်တဲ့အတွက်လို့အဲ့ဒါလို့ရန်စနေတဲ့တဖို့မှရှိတယ်လို့ပြောပါတယ်အခုတစ်ပြည့်နေပြီးတော့ဒီမိုင်းနာဒီပေါ်တဲ့နေတွေကိုသူတို့ကတကယ်လူချင်းနဲ့သူတို့ကဒီလိုစည်ရင်တို့ကကားရောအဲ့ဒီနေတွေကိုသူတို့ကိုယ်နဲ့နေဖြစ်လုံနိုင်တဲ့အနေအထားလို့လည်းရှိတယ်ဆိုပြီးတော့အဲ့ဒါလို့သုံးသပ်တာတွေရှိပါတယ်ဒါပေမဲ့ဒီလမ်းတဲ့ရှိတာတော့ဒီဗမာပြည်ရဲ့စည်ရဟာတကယ်ကြီးဝလာတဲ့အတွက်ဗမာပြည်နဲ့စည်ရရရင်ဆိုင်ဖို့ကိုတို့ဒီဘင်္ဂလားဒေ့ရှ်ပြည်သူတွေရောဘင်္ဂလားဒေ့ရှ်အစိုးရရောလိုလာတာမရှိဘူးဆိုတာကိုတွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျာဆရာဦးတက်ဆွေရောအနီကုန်းကြုံလေးများပြောစရာရှိပါသေးလားခင်ဗျာ
ကျွန်တော်ပြောချင်တာကဒီအခြေအနေကစိုးရိမ်စရာကောင်းတယ်တန်တမာရေးနည်းနဲ့ဖြည့်ရှင်းမှုစူးစမ်းမှုကတော့အားပို့တယ်သို့တော်လည်းပဲတိတဲ့တိုင်းကျွန်တော်တို့တစ်ခါတည်းမှဒီထုံပြက်ချက်ချတဲ့ပုံကိုယ်လေးတချက်လွဲသွားလို့ရှိရင်တိုင်းပြည်ရောလူလူရောအများကြီးနစ်နာနိုင်တယ်။နောက်ဖြစ်နေတာကလည်းဂျမ်းငွေကိစ္စတဘာဝအရင်မြစ်ပြကိစ္စဖြစ်နေတော့ကတကားလည်းဒါကလည်းသုံးနိုင်ငံလုံးရဲ့တဲ့သေးကြီးကြိုက်ကိစ္စဖြစ်နေတော့က
ဒီအတွက်ကိုဟိုကျွန်တော်တို့ဟိုနိုင်ငံရဲ့ဟိုလာတောင်မရှိတဲ့အစိုးရကဒါထိန်းသိမ်းသိမ်းနဲ့ဟိုလာဉာဏ်ပညာရှိရှိနဲ့ဖြည့်ရှင်းသင့်တယ်ဒါကိုဟိုဘုတ်ချုပ်တရားနိုင်ငံရဲ့အကျိုးမြတ်မလို့ခွင့်နဲ့တိုင်းပြည်အကျိုးမြတ်ကိုပဲကြည့်သင့်တယ်တိုင်းပြည်အကျိုးဆိုတာကြည့်သင့်တယ်လို့ပဲကျွန်တော်ကတော့ဆွေးနွေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုရထားတဲ့အချိန်ပြည့်နေပြီမို့လို့ဒီကနေ့တင်းငွေတွေဆွေးနွေးပွဲစကားဝိုင်းကိုတော့ဒီမှာပဲရန်နာတော့မှာဖြစ်ပါတယ်အခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့် NCGUB ပြည်ထောင်စုမြန်မာနိုင်ငံအဝေးရောက်မြန်မာအစိုးရအဖွဲ့ဝင်ဒေါက်တာတူချင်းဆွေငရင်းစရာသတင်းဌာနအက်ဒီတာဦးခိုင်မြတ်ကျော်နဲ့မြန်မာအရေးစီရေးလေ့လာသူဦးဝင်းမင်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြစေခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြချမ်းမွှင်လန်းကြပါစေ